မွန်ပြည်နယ်ပေါင်မြို့နယ်တွင်ကကျေးရွာတရွာမှာတော့မိုးများပြီးတော့တောင်ပြိုကျတာကြောင့်လူသေဆုံးတဲ့အထိဖြစ်ခဲ့ပါတယ်။မွန်ပြည်နယ်အတွင်းနေရာအနှံ့အပြားမှာကျသာပရင်းတွေကစပြီးတော့မိုးအပြင်းထန်ရွာသွန်းလာကြောင်းရေကြီးရေဆန္ဒတွေဖြစ်နေချိန်မှာပဲလူသေဆုံးတဲ့အခြေအနေအထိဖြစ်ခဲ့ရတာပါ။ပြီးခဲ့တဲ့ရက်တွေကစပြီးတော့မိုးအပြင်းထန်ရွာနေတဲ့ပြည်နယ်နဲ့တိုင်းတွေမှာဆက်ပြီးတော့မိုးကြီးနိုင်တယ်လို့လည်းမိုးလေဝသနဲ့ဇလဗေဒဦးစီးဌာနကသတိပေးထားပါတယ်။အပြည့်အစုံကိုတော့ဆက်သွယ်မေးမြန်းထားတဲ့ VOA မြန်မာပိုင်းသတင်းတောက်ကိုကောင်းဆန်ဟင်းကသတင်းပေးပို့ထားပါတယ်
။မင်္ဂလာပင်လယ်အော်မှာဖြစ်ပေါ်နေတဲ့မုန်တိုင်းငယ်အရှင်ကြောင့်မြန်မာနိုင်ငံအနှံ့အပြားမှာမိုးရွာသွန်းနေပြီးမွန်ပြည်နယ်ပေါင်မြို့နယ်မှာတော့မြေပြိုပြီးနေရင်တွေအောက်မှာပိတ်မိနေတဲ့အလောင်း16လောင်းဆယ်ယူရရှိထားပြီးပြောင်းဆုံးနေသူတွေရှိနေသေးတဲ့အတွက်ဆက်လက်ဆယ်ယူနိုင်အောင်ကြိုးစားနေတယ်လို့ပေါင်မြို့နယ်ဒုတိယမိသက်ဦးစီမူဦးတင်တော်ဦးကအခုလိုပြောပါတယ်
။အဆုံးအပတိုင်းက TV 16ဦးပေါ့။ဟာကြားရှိမှရှိဖြစ်သွားတယ် TV 16ဦး။ဒဏ်ရာရတာတော့28ဦး8ဦးပေါ့။ဆက်ဆက်ကတော့2ဦးမှတော့မိသက်ကကယ်ထုတ်လိုက်တာလွတ်သွားရင်ဟော
။ဒီကနေ့မနေ့ပိုင်းကပေါင်မြို့နယ်တဲဖြူကုန်းကျေးရွာမှာဒူနေအင်တွေအပေါ်တောင်မြေပြိုကျမှုဖြစ်ပွားခဲ့တာပါ။တည်ဆုံးသူဦးရေဆက်လက်တိုးပွားနိုင်နိုင်ကြောင်းလဲဦးတင်တော်ဦးကခန့်မှန်းထားပါတယ်။ပြေပြုံမှုကြောင့်မော်လမြိုင်ရန်ကုန်ကားလဲနိုင်ပိုင်းကြပိတ်ဆို့မှုဖြစ်ခဲ့ရပါတယ်။ဒီနေ့မိုးရေချေမြန်မာပြည်ရေကြီးရေဆန္ဒတွေနဲ့ရင်ဆိုင်နေရတဲ့ဒေသတွေကတော့ရေမော်လမြိုင်တံမြူစီရဲ့ပေါင်မှုတုံဖအံနဲ့မလောတောင်ဒေသတွေပဲဖြစ်ပါတယ်။မုံတိုင်းအရှင်ကြောင့်ပြည်နယ်တိုင်းအချို့မှာနောက်နေ့အထိမိုးရွာသွန်းနိုင်တယ်လို့မိုးလီဝတာနဲ့ဇလားပေဒာညွှန်ကြားရေးမှူးဦးစီးဌာနကဦးစီးမှုချုပ်ဒေါက်တာကျော်မိုးဦးကအခုလိုတတိပေးထားပါတယ်။
ဒီကံဦးရနေရတော့နေမိုးများနေတယ်ဒီမော်ပြင်းတင်းလာရတော့ဘောနော်ဒေသနိုင်မိုးကြီးနိုင်နေတယ်ဒီနေ့ဆိုရင်လားကျွန်တော်တို့ဒီဟောဘောနော်ဒီမော်ပြင်းမှာဆိုရင်ဒီမော်နမြိုင်တို့ဒီတော့ဥရောတို့ကျွန်တော်တို့အကြိုင်မျိုးတို့ဒီတိုက်ခမီးတို့ဒီမှာတို့ဒီဆရာမကျော်တော်ကိုရောက်တာနော်တချို့ဆိုဆက်အင်္ဂါတမတော့ရှိအဲ့လိုမျိုးကြီးသွားထားတဲ့နေရာမျိုးတော့ရှိတယ်ဘောနော်သမ္မတဒီဒီဝက်ကပေါင်လို့ပေါင်ပါတဲ့ဒီနေ့ဆိုရင်စစ်တမ်းမှကျော်တယ်မိုးရွာထားတာဘောနော်ရွာထားတာဆိုတော့ကျွန်တော်မနေ့ကတော့ဒီရှိသေးတယ်မနေ့ကတော့ရှိပြီးသားတယ်နောက်တစ်ရက်ကျတော့ကျွန်တော်တင်းနေလောက်ကိုနည်းနည်းလေးဆင်းသွားအောက်ဘက်ကျွန်တော်နည်းနည်းဆင်းသွားဘောနော်ဆင်းသွားတဲ့အနေအမျိုးတော့ရှိတယ်လက်ရှိမိုးကတော့လိုက်နေဦးမယ်အနေအမျိုးတော့ရှိတယ
်မုတ်တုံကလာရေကြီးတာတွေကြောင့်ပြီးခဲ့တဲ့နှစ်ရက်အတွင်းမှာကိုပဲမြန်မာနိုင်ငံတဝန်းလူကြီး10,000လောက်အိုးရင်ဆုံးခဲ့ရပြီးလက်ရှိမှာလူကြီးစုစုပေါင်း38,000ကျော်ဟာယာယီရေဘေးရှောင်စခန်းတွေမှာကိုလိုနေရတယ်လို့ကုလသမဂ္ဂလူသားစာနာမှုအကူအညီပေးရေးဆိုင်ရာညီနိုင်ရေးယုံ UN OCHA ကဩဂတ်လ10ရက်နေ့နောက်ဆုံးရသတင်းတွေအပေါ်အခြေခံပြီးထုတ်ပြန်ထားပါတယ်။ဒါအပြင်ဂျွန်လန်းနောက်ပိုင်းကစပြီးရေကြီးရေချမ်းမှုတွေကြောင့်လူပေါင်း35,000ကျော်အိုးအိမ်ဆုံးခဲ့ရတယ်လို့လည်း UN OCHA ရဲ့ထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်ခင်ဗျာ။